နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့မန္တလေးတိုင်းဝန်တွင်းမြို့နယ်မြေတိုင်ကန်ကျေးရွာဒေသခံတွေနဲ့ငင်းချန်ရီဒေသဖွံ့ဖြိုးရေးဆွေးနွေးခဲ့ပါတယ်။ငင်းချန်ရီရှိနေတဲ့ဒေသမှာနေထိုင်ကြပေမဲ့ငင်းချန်ရီအတွက်တရက်တအားပါဝင်ဆောင်ရွက်ကြဖို့ထောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။မငင်းချန်တဲ့တိုက်ပွဲတွေဖြစ်နေတဲ့ဒေသကပြည်သူတွေဟာနေတဲ့သူကစိုးရိမ်ပူပန်နေကြရတယ်လို့လည်းထောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။
ငင်းချမ်းရေးမရတဲ့မရှိတဲ့ဒေသတွေမှာပြည်သူပြည်သားတွေကသတို့ဘဝကိုသတို့မတိုင်မပိုင်ဘူးဘယ်တော့တိုက်ပွဲတွေဖြစ်မလဲဘယ်တော့ပြေးရမလဲဘယ်တော့လွှားရမလဲဘယ်တော့ငတ်ပြမလဲဘယ်တော့ဟိုသတို့ရဲ့ပစ္စည်းတွေမိလောင်မလဲဆိုတာအမြဲပဲဟိုစိတ်ပူနေရတယ်ဒါကြောင့်မလို့ကျမတို့ပြည်သူပြည်သားတွေကိုယ့်ဘဝကိုယ်ပိုင်နိုင်ဖို့အတွက်ငင်းချမ်းရေးအတွက်ဝိုင်းပြီးတော့ကူညီစေချင်တယ်ဆိုတာကိုပြောတာပါ
ဒေသခံတွေဘက်ကတော့ပညာရေးလျှက်စင်ပြီးရရှိရေးစတဲ့ဒေသဖွံ့ဖြိုးရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။လျှက်စင်ပြီးရရှိတာလာပိုင်းမဲ့ရှိသေးတဲ့မြေတိုင်းခံရွာကဒေသခံတွေအလုံးတော့ငွေကြေးမတက်နိုင်လို့လျှက်စင်ပြီးမရသေးဘူးလို့လည်းဒေသခံတို့ကဆွေးနွေးသွားပါတယ်။ဒေါ်ဆန်းစုကြည်ကတော့လျှက်စင်ပြီးအရေးကြီးတယ်လို့ဖွံ့ဖြိုးတိုးတက်ရေးအတွက်ငြိမ်းချမ်းရေးအရေးကြီးတဲ့အကြောင်းကိုလည်းတိုက်တွန်းပြောဆိုပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးမှုနှေးကွေးရတဲ့အကြောင်းရင်းကငြိမ်းချမ်းရေးမရှိလို့ဖြစ်တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံကထောက်ပြပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်အရေးပါတဲ့နိုင်ငံခြားယင်းနှိမ့်မြုပ်နှံမှုတွေဝင်ရောက်လာရေးအတွက်ငြိမ်းချမ်းတဲ့နိုင်ငံဖြစ်ဖို့လိုတယ်လို့ပြောဆိုတာပါ။မြေတိုင်းခံရွာကနိုင်ငံတော်အတိုင်ပင်ခံနဲ့ကျေးလက်ပြည်သူများငြိမ်းချမ်းရေးစကားဝိုင်းကိုတော့ထောင်နဲ့ချီတဲ့ပြည်သူတွေတက်ရောက်ခဲ့ကြပါတယ်ရှင်။